Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ23ရက်စနေနေ့ညနေ6နာရီခွဲနဲ့9နာရီအထိစီစဉ်တွေကို9.19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာအရှာဖောင်းပါဒီကနေ့ညနေအစည်းအဝေးတွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာညနေခင်ပါသောတာရှင်များရှင်။ဒီကနေ့ညနေခင်သတင်းတွေကိုကျွန်မနန်းလောင်နဲ့အတူကိုကျော်ကျော်သိန်းတို့ကကြေညာပေးမှာပါ။ IS အစွန်ရောက်အကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းဖို့အီရတ်နဲ့ဆီးရီးယားနိုင်ငံတွင် American ကြီးတပ်သားတွေဆက်လက်ထားရှိဖို့ American ကာကွယ်ဝင်ကြီးကတောင်းဆိုလိုက်ပါတယ်။တရုတ်သမ္မတရှီဂျင်ပင်အီရတ်နိုင်ငံကိုတရားဝင်နိုင်ငံတော်ခီးစဉ်တစ်ခုနဲ့တွားရောက်တာဟာကမ္ဘာထိပ်တန်းသတင်းတစ်ပုဒ်ဖြစ်နေပါတယ်။ကနေဒါနိုင်ငံမြောက်ပိုင်းကဒေသခံရှေးတိုင်းရင်းသားတွေနေတဲ့အရက်ကထက်တန်းကြောင့်တခုကိုတနတ်သမားတယောက်ကတောက်ကြနေကဝင်ပစ်တာကြောင့်လူ၄ယောက်သေဆုံးပြီးတော့၂ယောက်ဒဏ်ရာရသွားတယ်လို့ဆိုပါရယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကြားဖို့ရှိပါရယ်ရှာဖောင်းရင
်ကောင်းပါပြီရှင်မြန်မာအစိုးရရဲ့လွတ်ငြိမ်းချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာတဲ့အကျဉ်းသားတရားထဲမှာနိုင်ငံရေးအကျဉ်းသား50လောက်ပါဝင်ပြီးဖမ်းဆီးခံထားရဆဲဖြစ်တဲ့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေမပါဝင်တဲ့အပေါ်မှာကြားကြရမှာကတော့
သူတို့ကဒီတောင်းသားလေးတွေဖြစ်တယ်နောက်တစ်ခါဒီစာရေးကနေသူတို့ကြောင်းလဲဖို့အတွက်သူတို့ကဒီဆန္ဒထုတ်ခေါ်တဲ့လူတွေဖြစ်တယ်နောက်တစ်ခါသူတို့အကြမ်းဖက်ပြီးတော့ခံရတာဖြစ်တယ်ဆိုတော့အခုဆိုရင်တစ်နှစ်ကျော်ကျော်ခါလာ
AAPPB ခေါ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွင်းရေးမှူးဦးတိန်နိုင်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါဦးရှင်
IS အစွန်ရောက်အကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းဖို့အတွက်အီရတ်နဲ့ဆီးရီးယားနိုင်ငံတွေကအမေရိကန်ကြီးတပ်သားတွေဆက်လက်ထားရှိဖို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကတောင်းဆိုလိုက်ပါတယ်။အမေရိကန်တပ်သားတွေဟာဒေသခံတပ်သားတွေရဲ့ကြွမ်းကျင်မှုအပေါ်အားထားရလိမ့်မယ်လို့လည်းဆွစ်ဇာလန်နိုင်ငံ Davos မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးညီလာခံမှာ CNBC ရုပ်မြင်သံကြားဌာနနဲ့တွေ့ဆုံမင်းမြန်ခံတို့အတွင် Mr. Carter ကပြောဆိုသွားတာပါ။ဒေသခံတပ်တွေရဲ့စွန့်ရီတွေတက်လာပြီးစိတ်တက်ကြွလာအောင်မဟာဗျူဟာကျချီကလုတ်ကင်နေပါတယ်။တဟာအကြမ်းဖက်သမားတွေကိုဖယ်ရှားရှင်းလိုက်တဲ့နေရာတွေကိုတင်ပိုက်တဲ့အတွေ့အကြုံမျိုးတွေအမေရိကန်တပ်သားတွေမှာရှိပေမလို့နိုင်ငံခြားတပ်ဖြစ်တဲ့အတွက်လောက်ရကင်ရတာခက်ခဲနေတာကြောင့်ဒေသခံတပ်တွေရဲ့စွန့်ရီလိုအပ်တယ်လို့မစ္စတာကာတာကပြောပါတယ်။ IS တွေကိုတိထက်မကပိုးပြီးတိုက်ခတ်ချေမှုန်းဖို့နိုင်ငံအတော်များများကိုလည်းမစ္စတာကာတာကတိုက်တွန်းသွားပါတယ်။ဒီနိုင်ငံတွေက IS အကြမ်းဖက်သမားတွေကိုလက်တွေ့မဟုတ်ဘဲနဲ့စာရွက်ပို့တွေပေါ်မှာအဓိကတိုက်ခိုက်နေတာလို့လည်းကာကွယ်ရေးဝန်ကြီးကထည့်သွင်းပြောဆိုသွားပါတယ်။ဒီသတင်းပတ်နှစ်ပတ်အတွင်းကာကွယ်ရေးဝန်ကြီးအတော်များများနဲ့လည်းမစ္စတာကာတာတွေ့ဆုံမှုရှိပါတယ်
။တရုတ်သမ္မတရှီဂျင်ပင်ဤရနိုင်ငံကိုတရုတ်ဝင်နိုင်ငံတော်ခီးစဉ်တစ်ခုနဲ့တွားရောက်တာဟာကမ္ဘာထိပ်တန့်သတင်းတစ်ပုဒ်ဖြစ်နေပါတယ်။နျူကလ িয়ার စီစဉ်ကိုလျှော့ချရေးလှုပ်ဆောင်ရမှာတွေကိုဤရန်ကအကောင့်ထဲပေါ်လှုပ်ဆောင်ထားပြီးကြတဲ့ကဆိုရင်တရုတ်သမ္မတဟာဤရန်နိုင်ငံကိုပထမဆုံးတွားတဲ့နိုင်ငံကောင်းဆောင်ဖြစ်ပါတယ်။ဤရန်အနေနဲ့သူ့ရဲ့နျူကလ িয়ার စွမ်းအားကိုပြန်ပြီးမတည်ဆောက်ရေးထေချာစေဖို့တရုတ်အစိုးရအနေနဲ့အမေရိကန်နဲ့အတူတကွဆက်ပြီးလှုပ်ဆောင်သွားရေးအမေရိကန်ကမျှော်လင့်ထားတာပါ။အီရန်နိုင်ငံအာရက်အရက်ကရေလေးတပောင်းဘူရဲ့ပုံစံသစ်အပေါ်စောင့်ကြည့်ကြည့်ချက်ရေးအလို့အဖွဲ့တစ်ခုကိုအမေရိကန်နဲ့တရုတ်တို့ကပူးတွဲဥက္ကဋ္ဌအဖြစ်တာဝန်ယူထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လကအီရန်နိုင်ငံနဲ့သဘောတူညီချက်ရခဲ့တဲ့ကမ္ဘာအင်အားကြီးနိုင်ငံတွေထဲမှာတရုတ်လည်းအပါအဝင်ပါ။အဲဒီသဘောတူညီချက်အရအီရန်ကယူရေနီယံတန်းစင်တဲ့လုပ်ငန်းတွေကိုလျှော့ချပြီးစစ်ဆေးခွင့်ပြုရမှာဖြစ်ပြီးတော့အပြန်အလှန်အားဖြင့်အီရန်ပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုရုပ်သိမ်းပေးရတာဖြစ်ပါတယ်။
ကနေဒါနိုင်ငံမြောက်ပိုင်းဆက်ကချီဝန်ကဒေသခံတိုင်းရင်းသားတွေနေတဲ့အရက်မှရှိတဲ့အထက်ကျောင်းတန်းကျောင်းတစ်ခုကိုတနတ်သမားတယောက်ကတောက်ကြနေကဝင်ပစ်ခဲ့တာကြောင့်လူ၄ယောက်သေဆုံးပြီးတော့၂ယောက်ထဲမှနေထဏ်ရာရသွားတယ်လို့အရာရှိတွေကပြောပါရယ်။တန်တရာရှိသူကိုထိန်းနှိမ်ထားပြီးလို့ဆွစ်ဇာလန်နိုင်ငံကိုရောက်နေတဲ့ကနေဒါဝန်ကြီးချုပ်စတက်စတင်ထရူဒူကပြောပါရယ်။အသက်23နှစ်အရွယ်ဆရာမတယောက်လည်းတနတ်ပစ်ခံရလို့သေဆုံးသွားတယ်လို့အဖေဖြစ်တဲ့သူဂျာဗီယာက AP သတင်းဌာနကိုပြောပါရယ်။တနတ်သမားဟာသူ့ရဲ့ညီနှစ်ယောက်ကိုအိမ်မှာပစ်တက်ပြီးမှကျောင်းကိုလာပစ်သွားတာလို့ရဲကပြောတယ်လို့လည်းဂျာဗီယာကဆိုပါတယ်။တနတ်သမားကိုကျောင်းအပြင်မှာဖမ်းမိခဲ့တယ်လို့ကနေဒါရဲ့အရာရှိချုပ်မရင်းလာဗီကပြောဝင်မယ်လို့တနတ်သမားရဲ့ကိုယ်ရေးအသေးစိတ်အချက်အလက်တွေကိုတော့ထုတ်ပြောခြင်းမရှိပါဘူး။ဝန်ကြီးချုပ်ကနှစ်ဦးထက်မနည်းဒဏ်ရာရတယ်လို့အစောပိုင်းကပြောဆိုခဲ့ပေမဲ့လည်းရဲအရာရှိချုပ်လေဗီကတော့ဘယ်နှစ်ယောက်ဒဏ်ရာရတယ်ဆိုတာကိုအတိအကျမသိရသေးဘူးလို့ဆိုပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေစတင်လုပ်ကိုင်းတဲ့အစ်စ်နာရှိသေးတဲ့အတွက်တည်ဆုံသွားသူတွေရဲ့အသေးစိတ်အချက်အလက်တွေကိုရဲအရာရှိကဖြေဆိုခြင်းမရှိပါဘူး။ကနေဒါနိုင်ငံတွင်းမှာကျောင်းပရဝုံအတွင်းတနတ်နဲ့ပြစ်ခတ်မှုတွေဖြစ်လေဖြစ်တာသိမရှိပေမဲ့လို့1989ခုနှစ်ဒီဇင်ဘာလတုန်းကတော့မွန်ထရီယယ်မြို့ကအင်ဂျင်နီယာကောလိပ်ကျောင်းတစ်ခုကိုတနတ်သမားတယောက်ဝင်ပစ်ခဲ့ရမှာယောက်ျားလေးနဲ့မိန်းကလေးတွေကိုခွဲပြီးသူ့ကိုယ်သူတတ်မသိခင်ကြံခဲ့တဲ့မိန်းကလေး14ယောက်ကိုပစ်တက်ခဲ့တဲ့လောက်ရကတော့ကနေဒါနိုင်ငံတွင်းမှာအဆိုအဝါဆုံးဖြစ်ပါတယ်
။ဒ တူရကီနိုင်ငံမှာရောက်နေတဲ့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့မှတူရကီသမ္မတဝန်ကြီးချုပ်တို့နဲ့တွေ့ဆုံပြီးတဲ့နောက်ခီးစဉ်ကိုအဆုံးသတ်ပါမယ်။အစ္စတန်ဘူးမြို့တော်မှာအရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်ရီနဲ့တွေ့ဆုံချိန်တွင်လူလက်ဆော့ထုတ်ဖော်ပြောဆိုခွင့်ပေါ်တူရကီအစိုးရကနေနေတဲ့ကိစ္စမစ္စတာဘိုင်ဒန်ကဝေဖန်ပြောဆိုခဲ့ပြီးနောက်တစ်ရက်မှာတွေ့ဆုံမှာပါ။တူရကီအစိုးရဟာနမူနာကောင်းပြတဲ့လူရည်မျိုးမလုပ်ဘူးလို့မစ္စတာဘိုင်ဒန်ကပြောပါတယ်။သတင်းမီဒီယာကဝေဖန်ရေးသားတာတွေကြောင့်နှောက်ယှက်တာဒါမှမဟုတ်သတင်းတောက်တွေကိုထောင်ချတာအင်တာနက်လွတ်လပ်ခွင့်ကိုထိန်းချုပ်ပြီး YouTube ဒါမှမဟုတ် Twitter လိုလူမှုဆက်သွယ်ရေး website တွေကိုပိတ်ပစ်တာပန်ကြားလွှာတစ်ခုကိုလက်မှတ်ရေးထိုးလို့ပညာရှင်တထောင်ကျော်ကိုနိုင်ငံတော်သစ္စာဖောက်ပြမှုနဲ့ဆွဆွဲတာတွေဟာဒေတာတွင်းမှာပြတ်သားဖို့လိုအပ်နေတဲ့နမူနာလှုပ်ရအမျိုးအစားမဟုတ်ဘူးလို့ Mr. Biden ကပြောပါတယ်။ IS စစ်သွေးကြွတွေကိုတက်ခိုက်နေတဲ့ Syria Court ပြည်သူ့စစ်အဖွဲ့ PYG လက်နက်ကင်တွေမကြသေးခင်ကအောင်မြင်မှုရခဲ့တာကို American ကတားဆီးပေးဖို့တူရကီအစိုးရကတောင်းဆိုထားချိန်မှာပဲ Mr. Biden သွားတာပါ။ Syria Court ပြည်သူ့စစ်အဖွဲ့ဟာတူရကီတပ်ဖွဲ့တွေကတိုက်ခိုက်နေတဲ့ PKK တပုံတွေနဲ့အခြေဆက်ရှိတယ်လို့တူရကီအစိုးရကစွပ်စွဲထားပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဂျပန်တို့ရဲ့အကူအညီကိုရယူပြီးဗြိတိရှ်ကိုလိုနီတွေကိုအိန္ဒိယနိုင်ငံအတွင်းကတိုက်ထုတ်ဖို့1940ခုနှစ်တွေအတွင်းအမျိုးရာတပ်မတော်ကိုတည်ထောင်ခဲ့သူလက်ဖြစ်လွတ်တော်အမတ်လက်ဖြစ်တဲ့ဆူပါချန္ဒရာဘိုစီတည်ဆုံမှုနဲ့ပတ်သက်လို့ထွက်ပေါ်နေတဲ့မေးခွန်းတွေအဖြေရှာဖို့အတွက်အစိုးရရဲ့လျှို့ဝှက်ဆောင်ရွက်စာရန်တွေကိုအိန္ဒိယအစိုးရကစတင်ထုတ်ပြန်လိုက်ပါတယ်။ဘိုစီရဲ့ဘဝနဲ့ပတ်သက်တဲ့လျှို့ဝှက်ဆောင်ရွက်စာရန်အထောက်အထားပေါင်း100ကျော်ကို Digital မိတ်တူတွေအဖြစ်ဝန်ကြီးချုပ်နရင်ဒရာမိုဒီကစနေနေ့ကထုတ်ပြန်ပေးလိုက်တာပါ။ဒါရီဟာဘိုစီတည်ဆုံမှုနဲ့တိုက်ရိုက်ပတ်သက်တဲ့တပ်တွေအထောက်အထားတွေတခုမှမဟုတ်ပဲအခြေအနေရတွေ့ရတဲ့အဖြစ်အပျက်တွေကိုတော့အိန္ဒိယအစိုးရကရရှိထားတာဖြစ်တယ်ဆိုတာကိုသူ့ရဲ့မိသားစုတွေကိုဝန်ကြီးချုပ်မိုဒီကအကြောင်းကြားပေးခဲ့တယ်လို့မြို့ပြလေကြောင်းဆိုင်ရာဝန်ကြီးမာရှယ်ဆာမာကပြောပါရတယ်။1949ခုနှစ်မှာလွတ်လပ်ရေးရခဲ့ပြီးတဲ့နောက်စုံစမ်းစစ်ဆေးမှုနှစ်ခုပြုလုပ်ရမှာတော့1945ခုနှစ်အတွင်းလေရင်ပြတ်ကျမှုမှာဘိုစီတည်ဆုံခဲ့ရတာဆိုပြီးခောက်ချက်ချခဲ့ပါရတယ်။ဒါပေမဲ့လည်းတတိယစုံစမ်းမှုတစ်ခုမှာတော့လေရင်ပြတ်ကျမှုအတွင်းပိုစီတည်ဆုံခဲ့တာမဟုတ်ဘူးလို့ဆိုပြမှာလဲလေရင်ပြတ်ကျမှုအတွင်းတည်ဆုံခဲ့တယ်ဆိုတဲ့အချက်ကိုတော့သူ့ရဲ့မိသားစုကယုံကြည်မှုမရှိပါဘူး။ဒါကြောင့်အစိုးရမှတ်တမ်းတွေထဲကနေလျှို့ဝှက်အထောက်အထားတွေကိုတောင်းဆိုခဲ့တာလည်းဖြစ်ပါတယ်
။ဂျော်ဒန်ရဲ့နောက်ဖက်ကံကအစ္စရေးအခြေစိုက်နေထိုင်ရာအရက်ဝင်ပေါက်တစ်ခုမှာလူငယ်ရေးအဆောင်တယောက်ကိုဓာတ်နဲ့ထိုးဖို့ကြိုးစားတဲ့အသက်73နှစ်အရွယ်ပါလက်စတိုင်းမိန်းကလေးကိုအဲ့ဒီလူငယ်ရေးကတနက်နဲ့ပြစ်တက်လိုက်တယ်လို့အစ္စရေးရဲ့တပ်ဖွဲ့ကပြောပါတယ်။ဒီကနေ့ဖြစ်ရမတိုင်ခင်မှာအဲ့ဒီမိန်းကလေးဟာမိသားစုနဲ့စကားများရန်ဖြစ်ပြီးဓာတ်တလဲယူပြီးတော့အိမ်ကနေထွက်သွားခဲ့တယ်ဆိုတော့ကနအူးစုံစမ်းစစ်ဆေးမှုတစ်ခုကနေတည်ထားရတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရမျိုးသမီးလူဘယ်ဆမ်မရီကပြောပါတယ်။လွန်ခဲ့တဲ့လ ీల အတွင်းပါလက်စတိုင်းလူမျိုးတွေကဓာတ်နဲ့ထိုးတိုက်ခိုက်တာတွေနေ့စဉ်နေပါဖြစ်နေတာပါ။အဲဒီဖြစ်ရပ်တွေကြောင့်အစ္စရေးနိုင်ငံသား25ယောက်နဲ့အမေရိကန်ကျောင်းသားတစ်ယောက်သေဆုံးပြီးပါပြီ။အစ္စရေးကတနက်နေ့ပြစ်တာကြောင့်ပါလက်စတိုင်းလူမျိုး148ယောက်သေဆုံးထားပြီးအဲဒီအထက်က102ယောက်ဟာတိုက်ခိုက်သူတွေဖြစ်တယ်လို့အစ္စရေးဘက်ကသတ်မှတ်ထားပါတယ်။ကျန်တဲ့လူတွေကတော့အစ္စရေးတပ်ဖွဲ့တွေနဲ့ရုံးဝန်ဆန်ခတ်ဖြစ်တာမှသေဆုံးတာပါ။ပါလက်စတိုင်းဘက်ကသွေးထုတ်လုံဆိုတာကြောင့်ဒီလိုအကြမ်းဖက်မှုတွေဖြစ်တာလို့အစ္စရေးဘက်ကပြောပါတယ်။ပါလက်စတိုင်းတွေဘက်ကတော့ဒါဟာအစ္စရေးက250နီးပါးနေမြေသိမ်းပိတ်ထားတဲ့ပုံမကြည်မနှက်ဖြစ်တာကနေအခြေခံတယ်လို့ပြောပါတယ်
။သတင်းပတ်နဲ့ချီကာလအတွင်းရေနံစေးတွေအမြင့်ဆုံးပြန်ပြီးဈေးတက်လာတာကြောင့်နှစ်ဆကလေးကစားလို့ပထမဆုံးအကြိမ်ဖြစ်အမေရိကန်ရဲ့ stock secret တွေတောက်ကြနေကအတက်နဲ့ဈေးပိတ်သွားခဲ့ပါတယ်။ကမ္ဘာစီးပွားရေးနှေးကွေးနေတဲ့အတွက်ဆုံးရှုံးမှုတွေရှိလာတဲ့အပေါ်စိုးရိမ်မှုတွေရှိနေတဲ့အချိန်မှာပဲဂျာဟာအမေရိကန် stock secret နှစ်ရက်ဆက်တိုက်ဈေးတက်လာတာလည်းဖြစ်ပါတယ်။ Nasdaq ကလည်း300ခန့်နှုန်းထိဈေးတက်သွားသလို S&P အညွန်ကိန်းကလည်း200ခန့်နှုန်းနဲ့ဈေးပိတ်သွားခဲ့ပါတယ်။ Dow Jones ကလည်းတိတိကျကျ300ခန့်နှုန်းဈေးတက်ပါတယ်။ရှင်းရန်ဈေးတွေတဖြည်းဖြည်းတက်လာတာကြောင့်ယင်းနေ့မြုံနှံသူတွေဘက်ကလည်းအားတက်လာကြတာပါ။ဥရောပ stock ဈေးကွက်ကလည်းတောက်ကြနေကဈေးတက်လာတာကိုတွေ့ရပါရယ်။အာရှ stock ဈေးကွက်မှာလည်းတိတိတသားထိုးသက်တာတွေကိုတွေ့ရပါရယ်ရှင်
။ကျွန်တော်တို့ VOA American အတန်ရုံးချုပ်အခြေစိုက်တဲ့ American ပြည်ထောင်စု Washington မြို့တော်နဲ့အရှိတ်ကန်ယူတန်းဒေသတစ်ချောင်းမှာနှင်းမုန်တိုင်းအပြင်းထန်ကျနေပြီးတော့နှင်းတူ60 cm နှစ်ပေပဝန်းကျင်ထိကျမယ်လို့ကမန်းထားပါရယ်။အရှိဘဒေသစံတော်ချိန်စနေနေ့မနေ့ထိဆိုရင်ကိုပဲနှင်းတူဟာ25စင်တီမီတာ10လက်မနီးပါးလောက်ထိကျထားပြီးဖြစ်ပြီးတော့အခုတည်းကလည်းဆက်ကျနေလို့ပါပဲ။စနေနေ့တနေ့လုံးနှင်းဆက်ကျနေမယ့်ပြင်တနင်္ဂနွေနေ့အထိပါဆက်ကျနေနိုင်တယ်လို့ခန့်မှန်းထားပါတယ်။လေတိုက်နှုန်းကတနာယူကိုမိုင်30ကနေမိုင်50အထိနှုန်းနဲ့စနေနေ့ညပိုင်းအထိတိုက်ခိုက်မယ်လို့ခန့်မှန်းထားတဲ့ကြောင်းဝါရှင်တန်မြို့တော်ဝန်မရီယာဘောက်ဆာကပြောထားပါတယ်။တန်နစီကင်တက်ကီနဲ့မြောက်ကာရိုလိုင်းနာပြည်နယ်တွေဘက်မှာတော့ နေမုတ်တိုင်းနဲ့ဆက်နွယ်တဲ့ရင်းမတော်တဆဖြစ်ရတဲ့ကြောင်းလူ9ယောက်ထက်မနည်းသေဆုံးရပြီးပါပြီ။အရှိဘက်ကံယူရန်ဒေသတစ်လျှောက်မှာပြင်းထန်တဲ့နေမုတ်တိုင်းကြီးတိုက်ခိုက်နေတာကြောင့်လေရင်ခီးစဉ်ထောင်ပေါင်းများစွာကိုလည်းဖျက်ထားရပါတယ်။ပြည်နယ်10ခုထက်မနည်းမှာပြည်နယ်အုပ်ချုပ်ရေးမှူးတွေကအရေးပေါ်အခြေအနေတွေကြေညာထားပါတယ်ခင်ဗျာ။
လာမယ့်သတင်းပတ်အတွင်းကျင်းပမယ့်ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲအပေါ်ယုံကြည်မှုရှိတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကစနေနေ့ကထုတ်ဖော်ပြောဆိုသွားပါတယ်။ဆီးရီးယားနိုင်ငံအတိုက်ခံအုပ်စုတွေနဲ့တွေ့ဆုံဖို့ဆော်ဒီအာရေဗျားကိုရောက်နေတဲ့မစ္စတာကယ်ရီကအခုလိုမှတ်ချက်ပေးပြောဆိုသွားတာပါ။ဆီးရီးယားအစိုးရနဲ့အတိုက်ခံအုပ်စုတွေကြားလာမယ့်သတင်းလာနေမှာငြိမ်းချမ်းရေးဆွေးနွေးပွဲတရက်ဖြစ်လာအောင်ကုလသမဂ္ဂကကြာဝင်ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဘယ်သူတွေတက်ရောက်မလဲဆိုတဲ့အပိုင်းမှာသဘောတူညီမှုမရနိုင်တာကြောင့်ဆွေးနွေးပွဲအနည်းငယ်နှောင့်နှေးနိုင်တယ်လို့အရာရှိတွေကလည်းအရေးအမွတ်ပြောဆိုထားကြပါရဲ့ရှင
်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကတင်ညာပေးခဲ့တာပါ VOA ကနေဆက်ပြီးတော့သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့လူငယ်ချမ်းသာကွင်းနဲ့ပြန်လည်လွတ်မြောက်လာတဲ့အကျဉ်းသားတွေထဲနိုင်ငံရေးအကျဉ်းသားတချို့သာပါဝင်ပြီးထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေမပါဝင်တဲ့အပေါ်မေးမြန်းချက်ကိုတင်ပြပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းရေးညီလာခံပြီးဆုံးတဲ့အထိမ်းအမှန်ကမ္ဘာလုံးဆိုင်ရာဗုဒ္ဓဘာသာငြိမ်းချမ်းရေးညီလာခံစတင်ကျင်းပတဲ့အထိမ်းအမှန်အဖြစ်နိုင်ငံတော်သမ္မတရဲ့အမိန့်နဲ့အကျဉ်းသား100ကျော်လွှတ်ပေးလိုက်ပါတယ်ဒီအထိမ်းအမှန်နိုင်ငံရေးအကျဉ်းသား90လောက်ပါပြီးကြံနေသူတွေရာနဲ့ချီရှိနေသေးတယ်လို့ထိုင်းခြေဆိုင် AAPPB ခေါ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွင်းရေးမှူးဦးတိန်နိုင်ကပြောပါတယ်ထိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့ဦးတိန်နိုင်ကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကဆက်သွယ်မေးမြန်းထားပါရရှင်
။ဟုတ်ကဲ့ဦးတိန်နိုင်ခင်ဗျ။လက်ရှိကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားဘယ်နှယောက်လောက်ရှိနေသေးလဲခင်ဗျ။စဉ်းရဲအရာပေါ့လေ
။ဟုတ်ကဲ့ကျွန်တော်အစဉ်းရကတော့ဒီအမိတ်ချဗီဇာက80ကျော်ကြံပြီးတော့ကျွန်တော်တို့တရားကျင်ဆိုင်နေရတဲ့နိုင်ငံရေးဟိုမှုတွေပေါ့လေ။တရားကျင်ဆိုင်နေရတာက400နဲ့ရှိရှိပါ။အ
ဲ့တော့ဒါဟို400ကျော်ဆိုတော့ဒီလူတွေကအခုနောက်ဆုံးလွတ်တဲ့အထဲမှာဘာကြောင့်မပါနိုင်သေးရလဲခင်ဗျဟ
ုတ်ကဲ့ကျွန်တော်တို့ကတော့ပြီးခဲ့တဲ့ဒီကျရဝါကြ၄ရက်နေ့ကလွတ်လိုက်ရင်းနေ့ကလွတ်လာမယ်လို့ကျွန်တော်တို့ကပြောလိုက်တာပါပဲနောက်တော့ဆိုတော့အစိုးရဘက်ကလည်းဒီနိုင်ငံရေးကျင်းသာစီရင်တွေဆွဆောင်းနေတာရှိပါတယ်ကျွန်တော်တို့ပါဝင်တဲ့အဖွဲ့အစည်းကြီးကလည်းဆွဆောင်းနေကြတာလည်းရှိပါတယ်အဲဒါကြောင့်ကျွန်တော်တို့ဟိုပြောလိုက်ခဲ့ပါတယ်ဆိုပေမဲ့လည်းအခုလိုရုပ်ရည်ဒီဟိုကြားရည်ကြီးမှာလွတ်လာတဲ့အခါကျတော့ဒီတရားနဲ့နှစ်ယောက်ပြုတ်ဦးလို့ဆိုပါတယ်နိုင်ငံသားတအူးပါတော့ဒီကျွန်တော်တို့နိုင်ငံသားကတရားနဲ့တူပေါ့အဲ့ကြမှာ52ဦးပဲပါတဲ့အခါကျတော့ဟိုဘာကြောင့်အလောက်လေးပဲလွတ်တယ်ဆိုတာကိုလည်းကျွန်တော်တို့အနေနဲ့တော့စဉ်းစားတော့ကြက
်အခုဒီပါတဲ့50ကျော်ထဲမှာအထူးသဖြင့်ပေါ့နော်ဟိုဒါဟာလွတ်တင်လွတ်တိုက်တဲ့လူတွေဖြစ်တယ်ဆိုတော့ဒါမေးစရာမလိုဘူးပေါ့နော်ထင်ရှားတဲ့လူတွေကဘယ်လိုတွေပါတယ်လဲခင်ဗျ
ထင်ရှားတဲ့လူတွေကဆိုလို့ရှိရင်ဒီတိုင်ရဲဝေပါမယ်သူကအထက်ဘဝဒီတောင်သားသမဂ္ဂဥက္ကဋ္ဌနောက်တစ်ခါကျွန်တော်တို့ဒီဒုတိယဒီထပ်ချခဲ့တဲ့ဥဒနာသူကဆိုလို့ရှိရင်လည်းဒီသစ္စာကမ္မဝါဒအရာဒီဘာသာရေးနဲ့ဆက်ဆိုင်ပြီးတော့နိုင်ငံရေးနဲ့ဆက်ဆိုင်ပြီးတော့ထောင်ချတာဆက်ရသူတို့နှစ်ယောက်ကဆိုတော့ဒါထင်ရှားတဲ့လူတွေတို့ပြောလို့ရတယ်နောက်တစ်ခါကျွန်တော်တို့ဒီကြောက်ကံမှာလည်းပတ်သက်ပြီးတော့ဒီတော့မိကောင်ကရင်းနဲ့ပတ်သက်ပြီးတော့ဒီကူနီတော်ရဲ့ပေးသေးတဲ့လူတွေနောက်တစ်ခါဒေါခင်ဝင်းပေးဆုံးမှုနဲ့ပတ်သက်ပြီးတော့ဒီဆန္ဒပြခဲ့တဲ့လူတွေအဲ့ဒီလူကတော့လူပိညာတဲ့လူတွေပြောလို့ရတယ
်အဲ့ဒါဆိုလို့ရှိရင်ဒီလက်ဗရန်နဲ့ဒီပဲဟိုလက်ဗရန်တော်ကိစ္စတွေမှာပါခဲ့တဲ့ပေါ့နော်ဟိုចောင်းသားအေးခင်းတွေမှာပါခဲ့တဲ့ကြာသေးခင်ကအဖမ်းခံထားခဲ့ရတဲ့ចောင်းသားကောင်းဆောင်ကျော်ကိုကိုတို့လိုနောက်တခြားဒီចောင်းသားတွေကိစ္စပေါ့နော်ဒီလူတွေရောဘာကြောင့်မပါလာသေးရလဲခင်ဗျာပါလာဖို့ရောနောက်ထပ်လှုပ်ပေးလိမ့်မယ်လို့ရောမျောလင်းလာ
ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုအထူးကိုမျောလင်းပါတယ်ဘာလို့ဆိုတော့သူတို့ကဒီចောင်းသားတွေနဲ့ဖြစ်တယ်နောက်တစ်ခါဒီပြည်သူ့စနစ်ပြုတ်ပြီးចောင်းလဲဖို့အတွက်သူတို့ကဒီဆန္ဒထုတ်ပေါ်တဲ့လူတွေဖြစ်တယ်နောက်တစ်ခါသူတို့အကျန်းဖက်ပြီးတော့ခံရတာဖြစ်တယ်အဲ့တော့အခုဆိုရင်တစ်နှစ်ကျော်ပါလာအချိန်ကြီးကြီးရောက်တာပါအခုချိန်ကြီးသူတို့ကမလုပ်ဘူးဆိုတော့ပြီးခဲ့တဲ့လကဒီအစိုးရဘက်ကတချို့လူတွေပြောနေတာကသူတို့ကတရားစီရင်ချက်မချသေးတဲ့အတွက်တမတော်ကဝင်ရောက်ဆက်ဆက်လုပ်မရဘူးလို့ပြောနေတဲ့အခြေအနေမျိုးတွေလည်းရှိပါတယ်ဆိုပေမဲ့ကျွန်တော်တို့အနေနဲ့ဒီကျွန်တော်ဒီမှာအထောက်အကူအဓိကရှိပါတယ်ဆိုတော့ဒီ2019ခုနှစ်ဒီဇင်ဘာလ30ရက်နေ့မှာထုတ်ကြေညာချက်တစ်ခုလုပ်ပါတယ်ဆိုတော့အဲ့ဒါက ဒီပုံမှန်ဒီငါးပါးခံကိုယ်ပုံမှန်ဆက်ရှိနိုင်ငံတော်ပုံကမှုတရားတက်ဆက်တရားတက်ဆက်နှစ်စသဖြစ်ပေါ်ဒီဆိုတော့အဲ့ဒီပုံမှန်ဒီအကုန်လုံးကိုဖက်ကိုတင်ဆက်ကိုလင်းငါးညပါတယ်အဲ့ဒီပုံမှန်အကုန်လုံးကိုသူတို့ကတိတ္တာချပြီးသားလူတွေကိုဒီအကျွတ်မဲ့လုပ်ပေးဖို့နောက်တစ်ခါဒီတရားကြီးဆိုင်နေရတဲ့လူတွေကိုဒီမှုတွေကနေတတ်နိုင်ပြီးတော့ချက်ချင်းလုပ်ပေးဖို့နောက်တစ်ခါစုံစမ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဒီကိစ္စကပါပါတယ်ဟုတ်ကဲ့ချက်၃ချက်ဒီချက်၃ချက်နဲ့ဒီသမရကလူငယ်ချမ်းသာကိုတွေ့တဲ့တာသမရကိုယ်တိုင်တိုက်ထုတ်ပြီးတော့သမရအမိန့်နဲ့ပြင်ညာချက်ထုတ်ထုတ်တာဟုတ်ကဲ့တခြားဟိုဂျန်နဲ့သူတွေဆိုလို့ရှိရင်တော့ဥပမာအားဖြင့်ဆိုလို့ရှိရင်ထင်ရှားတဲ့ထဲကဆိုရင်ဘုရင်နေမျိုးစဉ်တို့ဟိုဆရာမတော်အုံလာတို့နောက်ပြီးတော့ဒကူရောဆန ချပြီးသားပေါ့နော်ဟိုသူတို့အနေနဲ့စီရင်ချက်ချမှတ်ပြီးသားကိစ္စတွေဆိုတော့ဒီလိုစီရင်ချက်ချမှတ်ပြီးသားကိစ္စတွေကိုစောစောစီးဘာလို့လွတ်တဲ့ထဲမှာပါမလာဘူးလို့ထင်ရတာလဲ
ဟုတ်ကဲ့အခုကျွန်တော်တို့ပြန်လေ့လာကြည့်တဲ့အခါကျတော့စိတ်ထက်ကတော့လွတ်ရနီးနေတယ်လွတ်တာဖြစ်တယ်နောက်တစ်ခါဒီနောက်အမှုတွေနောက်အမှုတွေရှိနေတယ်ညောင်းရမလို့
ဟောဟုတ်ကဲ့ဒါပေမဲ့ကျွန်တော်တို့အခုပြန်ပြီးတော့တွက်ကြည့်လိုက်တဲ့အခါကျတော့အခုသမရဦးသိန်းစင်ရဲ့တက်တန်းဒီသမရတက်တန်း9နှစ်တာကာလအတွင်းမှာလူငယ်ချမ်းသာခွင့်တွေအချိန်ချင်းပေးခဲ့ပါတယ်အချိန်ချင်းပေးတဲ့အထဲမှာလွတ်လာခဲ့တဲ့အကျဉ်းသားပေါင်းတောင်းကြော်ထဲမှာပေါ့နော်နိုင်ငံရေးအကျဉ်းသားကတော့1300လောက်ပဲပါတယ်အဲ့တော့ဒီကြားထဲမှာကြံရှိနေသေးတဲ့လူတွေရှိနေသေးတယ်ဆိုတော့အစောပိုင်းမှာသမရဦးသိန်းစင်တက်လာခဲ့ကဒါနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးပါမယ်ဆိုတော့ဟိုဂရီကဝင်းနဲ့ဟိုလှုပ်ဆောင်လာတာကြီးရှိတော့အခုဒီသမရရဲ့ဒီအစိုးရရဲ့တက်တန်းမကုံအတွင်းမှာဒီကိစ္စတွေကိုသူတို့အနေနဲ့ပြီးပြတ်သွားအောင်လုပ်ပေးမဲ့သဘောရှိသလားလုပ်ပေးဖို့လူတွေလို့ရောဘလောက်ထိဒါတိုက်တွန်းကျင်တယ်လဲခင်ဗျဟု
တ်တယ်ဟိုပြောရမယ်ဆိုလို့ရှိရင်တော့အခုဒီမှာဒီအစိုးရဘက်ကကြေညာထားတဲ့ဒီလိုပဲသူတို့ဟိုအချင်းချင်းချုံးမွေ့တာအနာဆွဲကြောင်းနော်ဒါတော့အချင်းချင်းချုံးမွေ့တာအနာဆွဲကြောင်းလေးဒီလိုရှိတယ်ကြေညာကမြို့သားတိမှုလို့ရှိဘက်သူကပြောနေတာကဟိုမလစ်တလီရဲ့အဖြစ်လည်းပြောပါတယ်သူတို့သူတို့လက်ထက်ကြတဲ့ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားဆိုတာထောက်ထဲမှာတရားမှမရှိကြဘူး။ဆိုတော့နိုင်ငံရေးအကျဉ်းသားဆိုတဲ့သကယ်လုံးတော့မှဟိုမရှိကြဘူးဆိုတဲ့ပုံစံမျိုးရှိတယ်။အဲ့တော့ပေးကြတဲ့တခုကလောက်ဆိုးရကြရင်အကုန်လုံးလွတ်ပေးမယ်လို့ကျွန်တော်ပြောလိုက်ပါရဲ့။သူတို့ပြောတဲ့စကားလေးကိုလွတ်ကိုလွတ်ပေးမှာ။ဆိုတော့လောက်ဆိုးရကြရင်လွတ်ပေးမယ်ကိစ္စကိုဒီအစိုးရကအဲ့လိုဒီအစီအပြေချုံးမှုစာအာဏာလွှဲပြောင်းပေးဖို့အတွက်ဒီမဖြစ်မနေနိုင်ငံရေးအကျဉ်းသားတွေအလုံးလွတ်ပေးဖို့ဒါမှသာဒီလူတွေကလည်းအစိုးရကိုစုစုပြေးအိမ်မှာပြုတ်လိမ့်မယ်ကျ။အခုလိုမျိုးဟိုကျင်းသားတွေနိုင်ငံရေးကျင်းသားတွေအများကြီးကြံနေကြတဲ့အခြေအနေမျိုးမှာပြည်သူတွေရဲ့တန်လျာနေတာပုံပြီးတော့ဒီအစိုးရမှာနောက်ပြန်ဆုံးဖြစ်ပြီးတန်လျာကြီးပွားနိုင်တဲ့အနေအထားမျိုးရှိတယ
်။ဟိုတကယ်လို့ဒါနိုင်ငံရေးကျင်းသားတွေကိုလွှတ်ပေးတဲ့ကိစ္စကိုပြီးပြတ်အောင်ဆောင်ရွက်သွားတယ်ဆိုရင်ဒါဒီအစိုးရရဲ့တမိုင်းကြောင်းပေါ့နော်နာမည်ကောင်းတစ်ခုအဖြစ်တွင်လာမယ်ဆိုတဲ့သဘောလည်းပြောနေကြပါတယ်။ဦးတိတ်နိုင်တို့ကဘယ်လိုယူဆလဲခင်ဗျ။
ဟုတ်ကဲ့ကျွန်တော်တို့ကလည်းအဲ့လိုပဲယူဆပါတယ်။ဆိုတော့နောက်တစ်ခုကဟိုအခုမလုပ်ပေးသေးတဲ့အချိန်လေးကဟိုကျွန်တော်တို့အမြင်ရပါတော့။ဆိုတော့ဒီဒီကဒီလက်ပံမှာဖြစ်ခဲ့တဲ့အကြောင်းသားလေးတွေအချိန်လေးပဲ။သူတို့ကိုဆိုလို့ရှိရင်ဒီအစိုးရကဟိုအပြည့်ရှိတယ်လို့သတ်မှတ်ချင်တဲ့သဘောကြပါ။ဒါကြောင့်မလို့ဟိုနောက်တစ်ခုအချိန်ကြီးသူကမလုပ်ပေးဘူးဆိုတော့ဟိုစဉ်းစားချက်မျိုးစဉ်းစားတယ်လို့ကျွန်တော်တို့အဲ့လိုမျိုး
ဟုတ်ကဲ့ဒီနေရာမှာဦးတိတ်နိုင်အခုဒီလက်ဘရန်ကအကြောင်းသားလေးတွေကိစ္စဆိုလို့ရှိရင်ဒီအကြောင်းကိုလည်းဦးတိတ်နိုင်ကပြောလာတယ်နောက်ပြီးတော့အစိုးရကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်မဲ့အစိုးရပေါ့နော်အဲ့တော့ဒီလက်ဘရန်ကအကြောင်းသားလေးတွေရဲ့ကိစ္စမှာဒေါ်အောင်ဆန်းစုကြည်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကရောသူတို့ကိုနိုင်ငံရေးအကျဉ်းသားအနေနဲ့သတ်မှတ်မှုရှိရလားဘာကြောင့်လဲဆိုတော့တချို့ကိစ္စတွေမှာအထူးသဖြင့်ဒေါအောင်ဆန်းစုကြည်ဟိုအလေးနဲ့ထားပြောကြတဲ့ဥပဒေစိုးမိုးရေးကိစ္စပေါ့နော်ဒီနေရာမှာဒါပုံမှန်18ကိုချိုးဖောက်တဲ့အတွက်ကြောင့်မလို့အဖမ်းဆီးထိန်းသိမ်းခံထားရတယ်ဆိုတဲ့သဘောမှန်ယူဆနေကြသလားခင်ဗျကျွန်
တော်တို့အဲ့လိုမထင်ဘူးခင်ဗျဆိုအဓိကပုံမှန်18 19ဆိုတဲ့ကိစ္စပုံမှန်18 19ဆိုတဲ့ကိစ္စကဟိုဒါကတမင်ကိုဒီဘယ်လိုပြောမလဲဒီဆန္ဒပြတဲ့လူတွေအစိုးရကိုဆက်ကျင်တဲ့လူတွေအတွက်
ကျက်တက်ကိုလောက်ခါတဲ့ပုံမှန်လုပ်ခဲ့ကျွန်တော်တို့အဲ့လိုမျိုးငါညပြီးတော့ငါညကိုမဆိုးဒီပုံမှန်တွေကိုတုံးတယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲ။အဲ့တော့တောင်းဆန်းစုကြည်ကရောဒီចောင်းသားလေးတွေကိုလှုပ်ပေးဖို့ကိစ္စသူတို့ပြန်ဒီဦးကိုကျော်ကိုကိုတို့ဖမ်းတဲ့ကိစ္စတွေမှာဘယ်လိုများဟိုတောင်းဆိုမှုတွေရှိတယ်လဲခင်ဗျ။
ဒါဒီကနေ့ကတော့တောင်းဆိုမှုတွေပေါ်မတွေ့ရဘူးသူပဲဟိုအောက်ထိပ်ရှိမှာတော့လိုင်းနာပြီးတော့ဒီကုလီလေးရတယ်ဆောင်ရွက်ပေးနေရတယ်ကျွန်တော်ကြည့်တာအဲ့တော့ဟိုကျွန်တော်တို့အနေကြတော့ဟိုသိကြတဲ့ဒီလူသားတိမှုကြီးအခွဲချုပ်အာနာရလာတဲ့အစိုးရဖြစ်တာတွေဆိုလို့ရှိရင်ဒီသစ္စာတွေကနိုင်ငံရေးနဲ့ပတ်သက်ဆက်နေနေတဲ့အတွက်ဟိုနိုင်ငံရေးနဲ့နိုင်ငံသားအခုရေးနဲ့ပတ်သက်ဆက်နေန
ဒီမကြခင်ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတက်လာတော့မှာဆိုတော့အခုဒီနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးရေးကိစ္စမှာဒါဟိုနောက်သူတို့အစိုးရတက်လာရင်လည်းလှုပ်ပေးလို့ရတဲ့ကိစ္စအနေနဲ့မျိုးသဘောထားမျိုးရရှိနေတယ်လို့ယူဆတာခင်ဗျ။ဟုတ
်ကဲ့ယူဆပါတယ်။ဒီကြည့်ခဲ့တဲ့ဒီလက်ရက်လက်ကပဲဟိုသူတို့ကအလေးဖွဲ့ချုပ်ဘက်ကပြောဆိုနေတဲ့စကားတွေသူတို့အစိုးရတက်လာရင်ပထမဦးစားပေးရနိုင်ငံရေးအကျဉ်းသားလေမရှိရင်ဆိုတာပထမဦးစားပေးအနေနဲ့လုပ်ကြမယ်ဒီကိစ္စမျိုးကိုပြောတာရှိပါတယ်။ဟုတ်ကဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကလည်းဟိုတို့ကြည့်ပါလေအရင်တည်းကဒီလူသားဒီမျိုးကိုအခွင့်အရေးကဟိုဒါနဲ့ပတ်သက်ပြီးတော့ဒီအရေးတူရှိတယ်တောက်ဆောက်လဲနိုင်ငံဟိုဒီမျိုးကိုစနစ်ထုံးကားဖို့တူရှိတယ်အချင်းတော်တွေမှာနိုင်ငံရေးစဉ်းစားတယောက်ရှိနေတယ်မှာများလာပါပြီဆိုတာတော့သောက်စီကခဏခဏပြောနေတယ်ဆိုတော့ဒီဖက်ကျွန်တော်ထင်ပါတယ်ငါရဲ့ကျင်းသားဆိုတဲ့စိတ်ကကတော့ဒီလူ့ဘာသာဒီမျိုးကြီးအဖွဲ့အစည်းတွေဖြစ်လာမယ်ဆိုလို့ရှိရင်ဟိုတော်တော်လေးတော့ပျောက်ပျောက်သွားလိမ့်မယ်ဒီမှာဒီအဆုံးဆုံးဒီလို
ဟုတ်ကဲ့အဲ့တော့ဦးတိန်နိုင်တို့ရဲ့စင်အရာဟိုကြံရှိနေသေးတယ်လို့ဆိုတော့နိုင်ငံရေးအကျဉ်းသားပေါင်း400ကျော်ထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်ရောဘယ်နှဦးလောက်ပါနေလဲခင်ဗျဟိ
ုကျွန်တော်ဒီမှာလဲ second hand လောက်ပဲပါတယ်အဲ့တော့ကျန်တဲ့ဒီကတော့လေသမားရေးကိစ္စလေးဒီចောင်းသားကိစ္စလေးကအများဆုံးဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာအခုလောလောဆယ်အဲ့ဒါဆိုလို့ရှိရင်ဦးတိန်နိုင်တို့ရဲ့ဒီ AAPPB နဲ့ဒါဟိုနိုင်ငံကြီးအသားများကူညီစောင့်ရှောက်ရေးအသင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေပေါ့နော်ဘယ်လိုရှိလဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ကတော့အဲ့ကတာဝန်ရှိတဲ့ဟိုဒီတချို့လည်းပြီးခဲ့တဲ့လကကျွန်တော်ကိုယ်ဆက်တာရှိပါတယ်။ကျွန်တော်တို့ AED ကရန်ကုန်တိုင်းမှာအနားရခဲ့တဲ့နိုင်ငံရေးကျင်းသားဟောင်းတွေနဲ့တွေ့ကြုံခဲ့တဲ့ပွဲလေးတစ်ခုလုပ်ခဲ့တာ။အဲ့တော့အဲ့ဒါကလည်းဒီနောက်လာမဲ့အခြေအနေမျိုးတွေမှာကျွန်တော်တို့ဒီနိုင်ငံရေးကျင်းသားဟောင်းတွေဆိုတော့နိုင်ငံရေးကျင်းသားကိစ္စတွေကိုပို့ပြီးတော့ရေဖတ်နဲ့ခံစားရတယ်ဒီလိုပဲ။အဲ့တော့ဒီလူတွေနဲ့ကျွန်တော်တို့နဲ့ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့ကိစ္စမျိုးကိုကျွန်တော်တို့တွေ့တဲ့အခါမှာတော့ဟိုကျွန်တော်အဖအဦးတူနဲ့တွေ့ပါတယ်။အဲ့တော့အဲ့ဒီအခြေအနေမှာတော့ကျွန်တော်တို့ကလည်းဟိုကျွန်တော်တို့ NLD ကိုအကြံပြုနေတဲ့ကိစ္စဟိုကျွန်တော်တို့ရဲ့ဟိုလုပ်နေတဲ့ကိစ္စလေးကြီးလုပ်ဆောင်နေတဲ့ကိစ္စတွေနောက်တစ်ခါဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့ကိစ္စအဓိကဒီဟိုပါဘောလူ NLD ရဲ့လူမှုထောက်ပံ့ဆိုတာဆိုတော့အဲ့ဒါလေးနဲ့ကျွန်တော်တို့ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့ကိစ္စမျိုးလေးတစ်ဆင့်ကျွန်တော်တို့ဒီအမျိုးသားဒီမြန်မာနိုင်ငံအမျိုးသားလူ့ကြီးကော်မရှင်ဘယ်ဘယ်လိုသူ့ပြည်ကြောင်းလဲကိုလုပ်ရတဲ့ဆိုတဲ့ကိစ္စလေးကြီးနောက်တစ်ခါဒီတရားမျှတရေးအစီအစဉ်ကိစ္စလေးနောက်တစ်ခါဒီထိတော်ခုပြင်တောင်းလေးကိစ္စလေးကျွန်တော်တို့ဒီအများကြီးပြောဖြစ်ပါတယ်ကျွန်တော်တို့အနေနဲ
့
ဒီရုပ်သားဒီအဖွဲ့ချုပ်စာသားကျင်လို့ရှိ
ဟုတ်ကဲ့ခင်ဗျဦးတိန်နိုင်ကျေးဇူးတင်ပါတယ်ခင်ဗျ
အစိုးရကလွန်ရင်ချမ်းသာခွင့်နဲ့လွတ်ပြေးတဲ့အကျဉ်းသားတရားကြော်ထဲမှာနိုင်ငံရေးအကျဉ်းသား90လောက်သာပါတဲ့ပေါ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွင်းရင်းမှူးဦးတိတ်နိုင်ကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကဆက်သွယ်မြင်းမြန်းခဲ့တာဖြစ်ပါတယ်ရှင
်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုချောချောမွေ့မွေ့ဖြစ်အောင်လုပ်ပေးတဲ့အတွက်ဆိုပြီးနိုင်ငံတကာကဝိုင်းပြီးချီးကျူးနေတဲ့မြန်မာအစိုးရဟာအမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုတဲ့ចောင်းသားတွေကိုဖမ်းဆီးပြီးပုံမှန်မျိုးမျိုးနဲ့တရားစွဲဆိုတာပြီးဆက်လုပ်နေတယ်လို့နိုင်ငံရေးကျင်းသားယာနဲ့ချီပြီးအကျဉ်းချထားစေပါဒီနိုင်ငံရေးကျင်းသားတွေကိုဘာကြောင့်လွတ်မပေးသေးတာပါလဲသူတို့ကိုလွတ်ပေးလိုက်လို့တိုင်းပြည်အတွက်ဘာများနစ်နာသွားမှာလဲဆိုတာအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းကြပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
နောက်နာရီကြာမှာထုတ်လွှင့်မဲ့စနေနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအချိန်မီဆက်သွယ်ကြပါလို့ထမှန်ဖိတ်ခေါ်ပါတယ်။ VOA ကနေဓာတ်ရိုက်လေလိုင်းဆွေးနွေးခြင်းအစီအစဉ်တွေကိုအင်ကာနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင
်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOE တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOE ကိုစာရေးဆက်သွယ်ကြဖို့တော်ရရှင်တွေကိုဖိတ်ခေါ်ပါရစေ။ VOE American တန်မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နောက်နှစ်နာရီကြာည9:00ကနေ10:00အထိ Radio အစီအစဉ်တွေကိုတော့ line to meter 24-25-32-50နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ပါရဲ့ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုနန်းလောင်ကကြေညာပေးမှာဖြစ်ပါတယ
်။ IS အစွန်းရောက်အကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းဖို့အတွက်အီရတ်နဲ့ဆီးရီးယားနိုင်ငံအတွင်းအမေရိကန်ကြီးတပ်သားတွေဆက်လက်ထားရှိဖို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကတောင်းဆိုလိုက်ပါတယ်။အမေရိကန်တပ်သားတွေဟာဒေသခံတပ်တွေရဲ့ကျွမ်းကျင်မှုအပေါ်အားထားရလိမ့်မယ်လို့လည်းဆွစ်ဇာလန်နိုင်ငံ Davos မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးညီလာခံမှာ CNBC ရုပ်မြင်သံကြားဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်း Mr. Carter ကပြောဆိုသွားတာပါ။တရုတ်သမ္မတရှီကျင်းဖင်အီရန်နိုင်ငံကိုတရားဝင်နိုင်ငံတော်ခီးစဉ်တစ်ခုနဲ့တွားရောက်တာဟာကမ္ဘာထိပ်တန်းသတင်းတစ်ပုဒ်ဖြစ်နေပါတယ်။နျူကလ িয়ার အစီအစဉ်ကိုရှော့ချရေးလှုပ်ဆောင်ရမှာတွေကိုအီရန်ကအကောင့်ထဲပေါ်လှုပ်ဆောင်ထားပြီးကြတဲ့အခါဆိုရင်တရုတ်သမ္မတဟာအီရန်နိုင်ငံကိုပထမဆုံးတွားတဲ့နိုင်ငံကောင်းဆောင်ဖြစ်ပါတယ်။အီရန်အနေနဲ့နျူကလ িয়ার စွမ်းအားကိုပြန်ပြီးတော့မတီးဆောက်ရေးတေချာစေဖို့တရုတ်အစိုးရအနေနဲ့အမေရိကန်နဲ့အတူတကွဆက်ပြီးလှုပ်ဆောင်သွားရဲအမေရိကန်ကမျှော်လင့်ထားပါတယ်။ကနေဒါနိုင်ငံမြောက်ပိုင်းကဆက်ကချက်ဝမ်ဒေတာကဒေတာခန်ရှေးတိုင်းရင်းသားတွေနေတဲ့အရက်မှရှိတဲ့အထက်တန်းကျောင်းတစ်ခုကိုတနသမားတယောက်ကတောက်ကြနေကဝင်ပစ်ခဲ့တာကြောင့်လူလေးယောက်သေဆုံးပြီးတော့နှစ်ယောက်ထက်မနည်းဒဏ်ရာရသွားတယ်လို့အရာရှိတွေကပြောပါရယ်။တန်ရရှိသူကိုထိန်းသိမ်းထားပြီးလို့ဆွစ်ဇာလန်နိုင်ငံကိုရောက်နေတဲ့ကနေဒါဝန်ကြီးချုပ်ဂျတ်စတင်ထရဒူကပြောပါရယ်။အသက်23နှစ်အရွယ်ဆရာမတယောက်လည်းတနက်ပစ်ခံရပြီးသေဆုံးသွားတယ်လို့အဖေဖြစ်သူက AP သတင်းဌာနကိုပြောပါရယ်။တနသမားဟာသူ့ရဲ့ညီနှစ်ယောက်ကိုအိမ်မှာပစ်တက်ပြီးမှကျောင်းကိုလာပစ်သွားတာလို့ရဲအရာရှိကပြောရလို့လဲဂျာဗီယာကဆိုပါတယ်တနတ်တပားကိုကျောင်းအပြင်မှာဖမ်းမိခဲ့တဲ့အပေါ်မှာအသေးစိတ်အချက်လက်ကိုတော့ရဲအရာရှိကထုတ်ဖော်ပြောဆိုခြင်းမရှိပါဘူးတူရကီနိုင်ငံကိုရောက်နေတဲ့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့မှာတူရကီသမ္မတဝန်ကြီးချုပ်တို့နဲ့တွေ့ဆုံပြီးတဲ့နောက်ခရီးစဉ်ကိုအဆုံးသတ်ပါမယ်အစ္စတန်ဘူမြို့တော်မှာအရက်ဖက်လူမှုအဖွဲ့အစည်းတွေကိုကိုယ်စားလှယ်တွေနဲ့တွေ့ဆုံချင်းအတွင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းအပေါ်တူရကီအစိုးရကနိုင်နေတဲ့ကိစ္စဟာမစ္စတာဘိုင်ဒန်ကဝေဖန်ပြောဆိုပြီးတဲ့နောက်ပြန်မှာတွေ့ဆုံမှာဖြစ်ပါတယ်
တဲ့ရင်ချင်းချက်ကိုနန်းလောင်ကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Finance ဖြစ်ပါတယ် View American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိ line to meter 16.19 နဲ့ 25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါနောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်
This program has come to you from the Voice of America, Washington.